တော်ရရှိများရှင်အမေရိကန်သမ္မတဂျော့ဂျ်ဒဘလူးဘုရှားလာမယ့်အင်္ဂါနေ့ကျရင်အမေရိကန်ပြည်သူတွေရဲ့ရှေ့မောက်မှာနှစ်စဉ်ပြုလုပ်နေကြနိုင်ငံတော်အခြေပြမိန့်ခွန်းပေးပါလိမ့်မယ် VA အင်ပြူသတင်းတောက် Scott Stans သတင်းပေးပို့ထားတဲ့အရာဆိုရင်တော့ဒီနှစ်သူ့ရဲ့မိန့်ခွန်းဟာအရင်နှစ်တွေကနဲ့မိန့်ခွန်းတွေနဲ့မတူဘဲကွဲပြားလိမ့်မယ်လို့ဆိုပါတယ်။ကျောင်းဆောင်ကကျွန်မကပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင်ဒီနေ့အတွက်နိုင်ငံတော်အခြေပြမိန့်ခွန်းဟာအရင်နှစ်တွေကလှုပ်ရုပ်လှုပ်ဆင်ဖြစ်တဲ့ရှေ့လာမယ့်နှစ်တစ်နှစ်စာအတွင်းအစိုးရဌာနတစ်ခုချင်းစီမှာဘာတွေလုပ်မယ်စသဖြင့်ဖော်ပြတဲ့အုပ်ချုပ်ရေးဆိုင်ရာအဆိုပြုချက်တွေကိုတင်ပြမှာမဟုတ်ဘူးလို့အင်ဖြူပြောခွင့်ရပုဂ္ဂိုလ်တိုနီစနုကပြောပါတယ်
It's not going to be a typical State of the Union address in the sense of going at great length through all the budget items and it's
ဒီနေ့မိန့်ခွန်းဟာဘဏ္ဍာငွေကိစ္စတွေကိုအချိန်ကြာကြီးအသုံးပြုရှင်းလင်းပြမယ်အရင်လုပ်နေကြနိုင်ငံတော်အခြေပြမိန့်ခွန်းမျိုးမဟုတ်ပါဘူးဘဏ္ဍာငွေသုံးစွမှုပမာဏအချိုးအစားတွေကိုခြုံငုံတုံးတက်မှမျိုးလည်းမဟုတ်ပါဘူး။အကြမ်းဖက်ဝါဒတိုက်ဖြည့်စစ်ပွဲ၊စွန့်ရင်ကိစ္စ၊ကျမကြီးဆောက်ရှောက်မှု၊လူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကိစ္စတွေအပါအဝင်အဓိကကျတဲ့အကြောင်းအရာတွေကိုတင်ပြသွားမှာပါ။
အကြောင်းအရာနည်းငယ်ပေါ်မှာပဲပို့ပြီးတော့ရှင်းရှင်းလင်းလင်းနဲ့အာရုံထားဖော်ပြခြင်းအဖြစ်ရှေ့မှာကြုံလာမယ့်အခက်အခဲတွေနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေကိုပို့ပြီးတိုက်ရိုက်နားလည်မှုရအောင်လုပ်နိုင်ဖို့သမ္မတဘုရှ်အနေနဲ့မျှော်လင့်တယ်လို့လည်းတိုနီစနိုးကပြောပါတယ်။
Part of the calculation here is that a lot of times these speeches they just go on and on and you lose people.
ကျွန်တော်တို့ရဲ့စဉ်းစားချက်စိတ်တစ်ပိုင်းကတော့ခုလိုမျိုးမိန့်ခွန်းတွေကိုအတော်များများညှိနှိုင်းစရာကောင်းလောက်အောင်အရှိကြီးတင်ပြပြီးတော့လူတွေကိုမဆွဲဆောင်နိုင်ပါဘူး။တခါလေမှရေးကြည့်တဲ့အကြောင်းအရာတွေကအဓိကထားတာပိုကောင်းပါတယ်။အဲ့ဒါမှလူတွေပို့ပြီးတော့နားလည်ပြီးသူတို့ကိုဆွဲဆောင်နိုင်မှာပါ။အခြားအကြောင်းအရာတွေကိုအသေးစိတ်ဆွေးနွေးဖို့ကတော့နောက်ပိုင်းမှာအခွင့်အလမ်းတွေရှိလာမှာပါ။
အခုလိုမိန့်ခွန်းကိုပုံစံပြောင်းတင်ပြရတဲ့အကြောင်းတစ်ခုကတော့သမ္မတရဲ့နိုင်ငံရေးပါတီဟာအခုဆိုရင်လွတ်တော်နှစ်ရက်စလုံးမှာလှုပ်ပိုင်ခွင့်မရှိတော့လို့ပါပဲ။ Iraq စစ်ပွဲကိစ္စအဓိကနေရာယူခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတွေမှာဒီမိုကရက်တွေကလွတ်တော်နှစ်ရက်စလုံးကိုချုပ်ကန့်ခွင့်ရလိုက်ပါတယ်။ Iraq ကိုအမေရိကန်တပ်သား 2,000 နောက်ထပ်ဆီလွတ်မှာအပါအဝင် Iraq ကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်ဆောင်ရွက်မဲ့နီလန်တစ်ကိုတင်ပြမယ်လို့ပြီးခဲ့တဲ့အပတ်ကသမ္မတကကြေညာခဲ့ပါတယ်။သမ္မတ Bush Iraq အရေးကိုအဓိကထားတင်ပြမယ့်အချိန်မှာသူအနေနဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာအဲ့ဒီအသေးစိတ်အချက်လက်တွေကိုနောက်တစ်ချိန်ပြန်တင်ပြမှာမျိုးမဟုတ်သလိုဒီမိုကရက်တွေနဲ့ရီပပ်ဘလီကန်တို့ရဲ့ဝေဖန်မှုတွေကိုတုံ့ပြန်မှာလည်းမဟုတ်ဘူးလို့အင်ဖြူအရာရှိတွေကပြောပါတယ်။ဒါတွေကိုတင်ပြမယ့်အစားရီပပ်ဘလီကန်ရောဒီမိုကရက်ပါအတူတကွနဲ့ဒီဘက်မှာအောင်မြင်တိုးတက်မှုတွေရှိအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ရတဲ့အကြောင်းရက်တွေကိုမစ္စတာဘုရှ်အနေနဲ့အလေးပေးပြောဆိုမယ်လို့မစ္စတာစနိုးကပြောပါတယ
်။ It's important to emphasize.The areas where you can work together. And so in that area, in that sense, maybe it does.
သူတို့ကအလုပ်လုပ်နိုင်မယ့်အခြေအနေမျိုးကိုအလေးပေးစဉ်းစားဖို့အရေးကြီးပါတယ်။ဒါအပြင်တင်ပြတဲ့ပုံစံအပိုင်းကကြည့်ရင်လည်းလူတွေစောင့်ကြည့်စေချင်ပါတယ်
။အင်ဗျူပြောခွင့်ရပုဂ္ဂိုလ်တိုနီစနိုးကပြောဆိုသွားတာပါ။နိုင်ငံတော်အခြေပြမိန့်ခွန်းကိုပြန်လည်တုံ့ပြန်ဖို့အတွက်ဒီမိုကရက်တီဘက်ကလည်းမစခင်ကရွေးကောက်ခံခဲ့ရတဲ့ Virginia အချက်လွတ်တော်အမတ် Jim Webb ကိုရွေးချယ်ထားပါတယ်။မစ္စတာဝက်ဟာသူ့သားကိုယ်တိုင်ရှေ့တန်းမှာထွက်ပြီးတာဝန်ထမ်းဆောင်နေတဲ့ US စစ်ပွဲနဲ့ပတ်သက်လို့ရှေ့ထွက်ဝေဖန်ပြောဆိုသူတဦးဖြစ်ပါတယ်။ဒီမိုကရက်အချက်လွတ်ကျော်ခေါင်းဆောင် Harry Reid ကသမ္မတရဲ့ US စီမံကိန်းနဲ့ပတ်သက်လို့သူ့အနေနဲ့စန့်ကျင်ကြောင်းရှင်းလင်းပြောကြားခဲ့တဲ့အတွင်းမှာနယူးယောက်နဲ့ဝါရှင်တန်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာနှစ်ပါတီပူးပေါင်းဆောင်ရွက်ခဲ့တဲ့ပုံစံမျိုးပြန်လည်ဆောင်ရွက်နိုင်အောင်ကြိုးပမ်းမယ်လို့ဆိုပါတယ်
။ This year we must reclaim that bipartisan spirit felt after 9/11.It shouldn't take a nationalist tragedy.
September 7th ရဲ့နောက်ပိုင်းဖြစ်ခဲ့တဲ့နှစ်ပါတီပူးပေါင်းဆွမ်းမှုမျိုးကိုဒီနှစ်ကျွန်တော်တို့ပြန်လည်တောင်းဆိုရပါမယ်။ကျွန်တော်အနေနဲ့အထူးတကားပူးပေါင်းလုပ်နိုင်ဖို့ရာနိုင်ငံမှာဖြစ်ရဆိုးတစ်ခုဖြစ်စရာမလိုပါဘူး။အမေရိကန်နိုင်ငံကိုလုံခြုံဘေးကင်းအောင်ထားဖို့တာဝန်ကျွန်တော်တို့မှအညီမျှရှိတယ်ဆိုတာကိုခံယူသင့်ပါတယ်။အာဖဂန်နစ္စတန်အရေးကဆလို့စွန့်ရင်ကိစ္စတွေအထိကျွန်တော်တို့ရဲ့အခက်အခဲတွေဟာကြီးမားပါတယ်။ဒါပေမဲ့အဲ့ဒီအခက်အခဲတွေကိုအမေရိကန်နိုင်ငံအနေနဲ့ဖြေရှင်းနိုင်တယ်ဆိုတာကျွန်တော်တို့သိပါတယ်။ကျွန်တော်အနေနဲ့ဤရအရေးကိုပြောင်းလဲနိုင်ဖို့စပြီးတော့ဆောင်ရွက်ရပါလိမ့်မယ်။
ဒီမိုကရက်အချက်လွတ်တော်ခေါင်းဆောင် Harry Reid ကပြောသွားတာပါပြီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေအတွင်းဤဘက်ကိစ္စနဲ့ပတ်သက်လို့သမ္မတ Bush ရဲ့ဦးဆောင်မှုကိုစန့်ကျင်ကြောင်းမဲပေးသူတွေကရှင်းရှင်းလင်းလင်းဖော်ပြခဲ့တယ်လို့ Mr. Reid ကဆိုပါတယ်ပြည်သူလူထုရဲ့သဘောထားဆန္ဒမဲတွေကအမေရိကန်တပ်တွေဤဘက်ကိုချက်ပြီးဆီလွတ်တာကိုစန့်ကျင်ကြောင်းပြသခဲ့ပါတယ်အင်ယူပြောခွင့်ရပုဂ္ဂိုလ် Tony Snow ကတော့အခုလိုစန့်ကျင်တာဟာသမ္မတရဲ့အစီအစဉ်တစ်ခုလုံးကိုလူအများစုကနားမလည်လို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်